ပြည်နယ်အတွင်းမှာနေထိုင်ကြတဲ့လူနည်းစုတိုင်းရင်းသားတို့ဒန်းတူခွင့်ရေးအတွက်အပြေးအဝတာဝန်ယူမယ်လို့အင်အားကြီးတိုင်းရင်းသားပါတီကြီးတွေကပြောဆိုလိုက်ပါတယ်။ပြည်နယ်အစိုးရဖွဲ့စည်းနိုင်ရင်ရည်ရွယ်ရှင်ပြိုင်နေတဲ့အင်အားကြီးတိုင်းရင်းသားပါတီကြီးတွေအနေနဲ့ဒေတာအတွင်းတိုင်းရင်းသားလူနည်းစုတို့ရဲ့အခွင့်အရေးကိုဘယ်လောက်အာမခံပေးနိုင်ပါသလဲဆိုတာနဲ့လူနည်းစုတိုင်းရင်းသားတို့ရ ဒီပေါင်း90ကျော်ရှိနေပြီးအများစုကတော့လူနည်းစုတိုင်းရင်းသားတို့ရဲ့အခွင့်အရေးနဲ့ကိုစားပြုခွင့်အတွက်ဖွဲ့စည်းရှင်ပြိုင်နေကြတာဖြစ်ပါတယ်။အင်အားကြီးတိုင်းရင်းသားပါတီကြီးတစ်ခုဖြစ်တဲ့ပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးအတွက်ကိုပါရည်ရွယ်ထားတဲ့ရခိုင်အမျိုးသားပါတီ ANP အနေနဲ့ပြည်နယ်တွင်းကတိုင်းရင်းသားလူနည်းစုတွေရဲ့ဒဏ်ထူခွင့်အပေါ်မှာအပြည့်အဝအာမခံတယ်လို့ပါတီရဲ့အကြီးအကဲတဦးဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်။ကျွန်တော်တို့အဓိကရည်ရွယ်တာကပြည်နယ်နော်တိဆောက်ရေးပါကျွန်တော်တို့ရခိုင်ဒီနေဖို့တော့ဒါအတွဲကျွန်တော်တို့အပြောင်းလေးတစ်ခုလုပ်ဖို့လိုတဲ့အရှင်ဖြစ်တယ်ဆိုတာကိုသဘောပေါက်အောင်စီယုံဖို့ရည်ရထားပါတယ်ကျွန်တော်တို့ပြည်နေကိုကျွန်တော်တို့ကိုယ်တိုင်တည်ဆောက်မှဖြစ်မယ်ဒါလည်းပဲလွတ်လပ်ရေး69နှစ်ကြာတဲ့အတွေ့အကြုံရပြောတာပါအဲတော့ကျွန်တော်တို့ကိုအုပ်ချုပ်တဲ့လူကလေနှီးမျိုးစုံအုပ်ချုပ်သွားပြီးပြီဒါပေမဲ့ပြည်နေတစ်ခုရဲ့အခွင့်အရေးတိုင်းသားညွန်ရည်စုတစ်ခုရဲ့နော်ကိုပိုင်ကြက်ထန်းခွင့်အုပ်ချုပ်ခွင့်ကိုတောင်းမှမိနေရရမဆောင်ရွက်နေတဲ့အခါမှာအခုလိုချက်ချုံကျသွားတာအားလုံးဟာပြည်တော်စုကိုတလွေးဆန့်ပင်အုပ်ချုပ်နေကြတာကြောင့်လို့သုံးသပ်ပါတယ်အဲဒါကြောင့်ကိုမျိုးသားပြည်နယ်တွေကိုကိုရောကိုနိုင်ကတိဆောက်ရမယ်အဲလိုတိဆောက်တဲ့အခါမှာပြည်နယ်ရင်းမှနေတဲ့တိုင်းသားအားလုံးရဲ့အခွင့်အရေးကိုလည်းကာကွယ်ဖို့ကျွန်တော်တို့မှတာဝန်ရှိပါတယ်ဒါလေးကာကွယ်ဖို့ရည်မှန်းထားပါတယ်
ရခိုင်ပြည်နယ်တွင်ကလူများစုရခိုင်တိုင်းရင်းသားတို့ရဲ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအာရုံစိုက်လှုံ့ဆော်ရမှာဖြစ်တယ်လို့လူနည်းစုတိုင်းရင်းသားတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တန်းတူခွင့်နဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုလည်းဥပဒေနဲ့အညီဆောင်ရွက်ပေးဖို့တာဝန်ရှိတယ်လို့ပါတီအနေနဲ့ခံယူထားတဲ့အကြောင်းဒေါက်တာအေးမောင်ကပြောပါတယ်။
အဲ့ဒီခါမှာလူနည်းစုတိုင်းရင်းသားတို့ရဲ့အခွင့်အရေးကိုပါဖို့စဉ်းစားတဲ့အခါမှာဖြူစည်းပုံရလို့ပြတ်တန်းထားတာမဟုတ်ဘူးပေါ့နော်မျိုးရောခမီးရောဒိုင်းနက်တို့စသဖြင့်ပေါ့ဗျာလူနည်းစုတွေနေကြတဲ့နေရာလေးတွေရှိပါတယ်အဲ့ဒါလေးတွေကိုစုစည်းပြီးမှသူ့ရဲ့မျိုးဖြစ်တို့ဘာလို့ပေါ့ဗျာဒေတာလေးတွေဖြစ်အောင်တို့ဖြင့်တော့ကျွန်တော်တို့ကစူးစမ်းတိဆောက်ကျင်တာပေါ့ဥမာရခိုင်ပြည်နယ်တွင်မှာမျိုးတိုင်းသားများတဲ့နေရာလေးတွေမှာမျိုးတိုင်းသားတွေကိုနှိုက်ကိုကအုပ်ချုပ်ခွင့်ရတဲ့တနည်းအားဖြင့်တော့ခြေရွာအုပ်စုကြီးတွေမျိုးတွေစသဖြင့်အစိုးရကသတ်မှတ်ပေးရင်တော့ပိုကောင်းတာပေါ့လေဘူရိုဖွင့်ကြည့်တော့တနေအောင်သူတို့ကသူတို့စီမံကုတ်ပြေးနေတာပေါ့ဗျာ
ရှမ်းပြည်နယ်တွင်မှာလည်းတိုင်းရင်းသားလူမျိုးစုအများအပြားရှိနေတာမို့ပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးအထည်ရီမားဆောင်ရွက်နေတဲ့အင်အားကြီးရှမ်းတိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီအနေနဲ့ရောလူနည်းစုအခွင့်အရေးတန်းတူညီမျှမှုကိုဘလောက်ထိအာမခံချက်ပေးနိုင်တယ်လဲဆိုတာကိုတော့ပါတီဥက္ကဋ္ဌဦးဆိုင်အိုင်ပေါင်းကအခုလိုပြောပါဗျာ
ကျွန်တော်တို့ကဒီရှမ်းတိုင်းရင်းသားတွေရရှိတဲ့အခွင့်အရေးတွေနဲ့သူတို့ကျွန်တော်တို့ကထပ်တူထားများအခွင့်အရေးတန်းတူညီများရရှိကြရမယ်ဗျာကျွန်တော်တို့ကဟိုရှမ်းပြည်လုံးမဟုတ်ဘူးတန်းတိုင်းတန်းပြီးမယ်ဆိုအားလုံးအသက်ဖြစ်ပါတယ်နော်အားလုံးကတန်းတူညီများတဲ့အခွင့်အရေးဆိုရအောင်ကျွန်တော်ကစူးစမ်းနေတယ်ကျွန်တော်ကဒီတန်းတန်းမျိုးနဲ့စုတွေကိုလည်းဘယ်တော့မှလည်းဒီဖြစ်နေမှာမဟုတ်ပါဘူးကျွန်တော်ကလည်းဒီမျိုးလားဖြစ်နေမှာလည်းမခံပါဘူး
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်လွှတ်တော်အသီးသီးအတွဲပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာတော့တနိုင်ငံလုံးအတိုင်းအတာနဲ့ဝင်ရောက်ရှင်ပြိုင်နိုင်တဲ့ပါတီကြီးကလက်ချိုးရည်လို့ရတဲ့အနေအထားပါပြည်내တွင်မှာကလည်းလူများစုတိုင်းရင်းသားတွေကိုကိုးစားပြုတဲ့ပါတီကြီးတွေကပြည်내အစိုးရဖွဲ့စည်းနိုင်ရေးအတွက်အင်တိုက်အားတိုက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ဒါ့အပြင်အခြေခံဥပဒေအရသတ်မှတ်လူဦးရေပြည့်မီတဲ့တိုင်းရင်းသားမျိုးနွယ်စုတို့အနေနဲ့တိုင်းရင်းသားရေးရဝင်ကြီးတွေအဖြစ်ကိုစားပြုခွင့်ရကြပြီမဲ့သတ်မှတ်လူဦးရေမပြည့်မီမှုကြောင့်တိုင်းရင်းသားရေးရဝင်ကြီးတွေကလည်းရွေးကောက်ခံခွင့်မရှိတဲ့တိုင်းရင်းသားမျိုးနွယ်စုတွေအတွက်တော့ပြည်내တိုင်းဒေသကြီးအစိုးရတွင်မှကိုစားပြုခွင့်မရှိသလိုရွေးကောက်တင်မြှောက်ခံရနိုင်မဲ့အခွင့်အလမ်းကလည်းအတော်လေးနှေးပါနေတာဖြစ်ပါတယ်ရှင်